ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေတိုက်ပွဲရှောင်နေကြရတာအခုဆိုရင်တလားကျော်ရှိသွားပြီဖြစ်ပါတယ်စစ်ရှောင်နဲ့ပိတ်မိနေတဲ့သူတွေကိုကယ်တင်နိုင်ရေးမူးဆယ်မြို့ပေါ်မှာလူမှုကယ်ဆယ်ရေးကားအဆင့်20လောက်ပုံမှန်အသင့်ဆောင်ဆိုင်ပေးနေကြောင်းပရဟိတအဖွဲ့တစ်ခုကတာဝန်ရှိသူကပြောပြပါတယ်လာခဲ့ထုတ်ဖို့
ပိတ်မိနေတဲ့သူတွေကဇက်တိုက်ဖုံးခေါ်ဆိုတာတွေရှိပေမဲ့တချို့နေရာတွေမှာတာဝန်ယူမှုတာဝန်ခံမှုကဘယ်ဘက်ကမှမရှိတဲ့အတွက်ကယ်ထုတ်ဖို့အခက်အခဲဖြစ်နေကြောင်းသူကအခုလိုပြောပြပါတယ်ခမရေပေါင်း2000ကျော်လောက်ရှိတယ်ဟိုတနေ့ကျွန်တော်တို့သွားတယ်သွားလိုက်တဲ့အချိန်မှာဟုတ်လားကျွန်တော်ကအရင်ကဒါတပီးကြက်ခံရတယ်ကားပေါ်ကပါတဲ့လူငါမြောက်ကလူကြီးတယောက်ကလေးတယောက်တနမ်းမှာပါတယ်
မူးဆယ်နဲ့105မိုင်ကြားမှာရှိပြီးတော့မူးဆယ်မြို့နဲ့တမိုင်လောက်ပဲဝေးတဲ့နမ်ခွန်စစ်ဆောင်စခန်းမှာလဲစစ်ဆောင်သူပြည်သူဦးရေကချောက်ရဝင်းကျင်ရှိပါတယ်
ရှောင်နေရဲ့ကျမ်းမာရေးအတွက်ဆေးကုသမှုပေးနိုင်ရေးအခုလက်တလောအခက်ခဲနေတဲ့အခြေအနေကိုလည်းကူညီပေးနေသူဒေသခံနောက်တူဦးကအခုလိုပြောပြပါဗျာဒီမြို့နဲ့အနီးဆုံးမှာရှိတဲ့နတ်ခွန်စစ်ဆောင်စခန်းတော်ကျွန်တော်တို့တော့သွားလို့မရအောင်မရတော့လူနာတွေကိုကျတော်ကဒီကိုယ်တိုင်နတ်ခွန်ကျတော်ကကားနဲ့တင်လာတယ်တင်လာပြီးတော့ကျွန်တော်တို့ကပရိုက်တက်ကားနဲ့တင်ပြီးတော့ကယ်ပြီးတော့ဟိုကမူးဆယ်စေယုံပေ အသီးစားယောဂလေးတွေဆိုတော့ကျွန်တော်တို့ကဇာဝင်တဲ့တိုင်းနေပြီးတော့ဟိုတို့ရတဲ့စီဝါလေးတွေပေါ့နော်အဲ့ဒါလေးတွေပြေးလိုက်တယ်ကိုတို့ရဲ့ဟိုစစ်စာတတနာလောက်ကြည့်ပြီးတော့ပြေးလိုက်တာသူတို့တော့လာတယ
်အခုဆိုရင်မူဆယ်မြို့ပေါ်တုံကန်ကျေးရွာထဲမှာအရက်သားအများပြားသေဆုံးနေတဲ့ကြောင်းနဲ့ကြံရှိနေတဲ့သူတွေကိုကယ်ထုတ်လို့လည်းမရသေးကြောင်းကုညီနေသူတဦးကပြောပြပါတယ်အလံဖြူထောင်ပြီးတော့သွားတဲ့ချက်ချင်းဒီကားနဲ့လူမှုကယ်ဆယ်ရေးကားတွေလည်းအပြစ်ခတ်ခံနေရကြောင်းပြောပြပါတယ
်စီစဉ်မှုတွေကလမ်းမမှာလောင်းနေခမန်းကဆက်ရှိနေတဲ့ဖက်လေးကမှရှိတယ်အလောင်းနေဒေသကလည်းဒီသွားရကယ်တယ်လို့မရသေးဘူးအခုတည်းကတမယာမင်းကဒေသကပြည်တော်တော့မကြည့်ဘူးစိတ်ဆိုင်ခက်ခဲဖွင့်လာတဲ့နေရာမှာလက်လက်ကြီးတလုံးကြတယ်ရောက်တော့မိုင်းလိုက်တယ်မှာကကျွန်တော်ကတည့်ရေးနေလိုက်ဒီအောင်မယ်မှာပြည်သူတွေလူတွေကလည်းဟိုသားတဲ့ရေကပြတ်တော့သွားပြီ။ကိုဝင်တော်တွေလည်းပါတယ်။တော့အလောင်းလည်းအများကြီးရှိပြီးသေးပြီ။ကျွန်တော်တို့ဒီပရိဒ်အနေနဲ့ပြောချင်တာကတော့ဒီရက်တန်တွေ၊ဘာရက်တန်တွေကခဏလောက်ပြည့်တဲ့ရက်သေးသေးချင်းနဲ့ဒါမှကျွန်တော်တို့ကဖက်လက်ကူညီပေးလို့ရမှာလို့မဟုတ်ရင်တော့ကူညီပေးလို့ကဘလို့မအောင်မဆင်းနိုင်ပြည့်နေ
။ဆစ်ဆောင်ကူညီသူနောက်တူကလည်းအခုနောက်ပိုင်းမှာပရဟိတဆောင်ရွက်တဲ့သူတွေတိုက်ခိုက်ခံလာရတဲ့အခြေအနေကိုပြောပြပါတယ်
။အခုလေဒါဒီကျောင်းတော်ကလည်းဖတ်တတ်တယ်ရတော့အရင်ကပြင်းမဲ့တယ်ကိုပြစ်တာတော့မကြည့်ပါဘူးဒီပရိဒတ်ကလည်းပြစ်ခံရတယ်ဆစ်စင်ကလည်းပြစ်ခံရတယ်ဒီရဲ့ချက်ရှိလားတိုက်ဆိုင်လာတာမသိဘူးပေါ့နော်ဒီပဲကြက်စီကြတယ်ရှိတယ်တန်ရရတယ်ရှိတယ်အဲ့ဒါလေးတွေတော့ကျွန်တော်တို့အနေနဲ့ပြည်သူနဲ့ဒီပြည်သူတွေကိုကူညီနေတဲ့ပရိဒတ်ရဲ့ဆစ်စင်ကလည်းတော့ရှောင်မိနေကြတာပေါ့နော်နှစ်ဖက်စလုံးနဲ့ပြောရမှာမဟုတ်ဘူး
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အနီးတစ်ဝိုက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မူဆယ်မြို့ပေါ်မှာဆစ်ရှောင်နေကြသူတွေအပြင်တရုတ်ပြည်ဘက်ကိုထွက်ပြေးတိမ်းရှောင်သူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။မူဆယ်မြို့နယ်105မိုင်မှာပြီးခဲ့တဲ့သတင်းဘက်ကနေစလို့တိုက်ပွဲတွေပြင်းထန်လာနေတာပါ။တိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကြောင့်လမ်းသွားလာခွင့်ပိတ်ပင်ထားသလိုကယ်ဆယ်ရေးယာဉ်တွေကိုပိတ်ခတ်တာတွေလည်းရှိလာတယ်လို့ပြောပါတယ်။မူဆယ်မြို့ကအခြေအနေတွေကြောင့်တရုတ်နိုင်ငံယူနန်အစိုးရကလာမယ့်ရက်ပိုင်းနေ့ထဲမှာမြန်မာနိုင်ငံသားတွေယာယီနေထိုင်ခွင့်နဲ့ဝင်ထွက်သွားလာနေတာတွေကိုပိတ်သွားဖို့ရှိကြောင်းမူဆယ်ဒေသခံတချို့ကပြောပြပါဗျ။မြန်မာနဲ့ကပ်နေတဲ့တရုတ်နိုင်ငံကျယ်ခေါင်မြို့ကမြန်မာနိုင်ငံသားတွေကိုလည်းရွှေလီမြို့ဘက်ကိုပြောင်းရွှေ့ထားပါတယ်ရှင်။